မင်္ဂလာပါခင်ဗျာဒေါ်ဆန်းစုကြည်အဆိုပြုထားတဲ့လေးဘွဲ့ဆိုင်တွဲဆောင်ဆွေးနွေးရေးကိုသူ့အနေနဲ့လက်ခံတဲ့အကြောင်းဒေါ်ဆန်းစုကြည်သမ္မတဖြစ်လာရင်လည်းလက်တွဲလှုပ်ဆောင်ဖို့အသင့်ရှိတဲ့အကြောင်းသမ္မတအလောင်းဖြင့်ဝင်ရောက်ရှင်ပြိုင်မယ်အကြောင်းဖွင့်ဟပြောဆိုထားသူပြည်သူ့လွတ်တော်ဥက္ကဋ္ဌနဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌသူရဦးရှိမန်းကပြောကြားလိုက်ပါတယ်ဇန်နဝါရီ23ရက်နေ့ကလွတ်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဦးရှိမန်းကအခုလိုပြောလိုက်တာဖြစ်ပါတယ
်လေးဘွဲ့ဆိုင်ဥက္ကဋ္ဌနဲ့မိမိတို့ကတော့ problem တစ်ခုရေးခဲ့တာရှိပါတယ်။ဒီပတ်ဝန်းကျင်ကခုတွေကိစ္စမှာဟုတ်ပါဘူး။နိုင်ငံအတွက်ကောင်းမယ်ဆိုရဲကိစ္စမှာကိစ္စဆိုရင်ဒီနာပြီးတော့လည်းလက်ခံတယ်။ဒါကိစ္စမှာဆိုလို့ပြေဆိုဆိုပြီးဒီနိုင်ငံနဲ့ဖြည့်ကြပြီးဆိုရင်တော့ကောင်းလို့ဒီနိုင်ငံတော့ဒီအမီတွေကပြေဆိုဆိုပြီးပုံများကိုဆိုဆိုရဲလက်ခံလူကံပြီးသူသာတောက်ခံနေဆိုရင်ဒီလိုကတော့ဒီသူသာတောက်ခံလို့လက်ခံဖြစ်ပါတယ်။မိုင်းတော်စမ်းစစ်ပြီးနေပတ်သက်ပြီးတော့အကယ်လို့ဘုရင်ကမှဖြစ်လာမယ်ဆိုရင်ကဲဝဲစရာမရှိဘူးနော်။ဒီဘုန်းတော်ကလည်းဆိုရတယ်ဘုရားဆန်
ဒီမိုကရေစီစနစ်မှာပြိုင်ဘက်ကိုရန်သူလိုသဘောမထားဖို့အရေးကြီးတယ်လို့ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ဇန်နဝါရီလ23ရက်နေ့ကပြည်သူ့လွှတ်တော်ကိုလာရောက်လေ့လာတဲ့ NLD ပါတီဝင်တွေကိုရွေးကောက်ပွဲနဲ့ပတ်သက်လို့သဘောထားမှန်ဖို့ပြောကြားရမှာဒေါအောင်ဆန်းစုကြည်ကအခုလိုထည့်သွင်းပြောကြားလိုက်တာဖြစ်ပါတယ
်။ဒီနိုင်ငံရေးမှာဆိုတော့ဒီနေ့ရန်သူမှာနောက်ဆုံးမိတ်ဆွေဖြစ်တယ်။နောက်ဆုံးမိတ်ဆွေဖြစ်ဖို့လည်းလုံလုံနိုင်ငံရဲ့အကျိုးအတွက်တခြားနိုင်ငံတခြားပါတီတွေပူးပေါင်းဆောင်ရွက်ဖို့လိုတဲ့အချိန်အခါတွေဖြစ်နေတယ်ကြောင်မို့ကျွန်တော်ပြောတာပြိုင်ဘက်ကိုရံပြက်ဖြစ်အောင်မလုပ်ပါနဲ့ဒီမိုကရေစီနိုင်ငံရေးကိုမောပောက်ပြီးကြီးကျယ်တယ်ဆိုရင်ပြိုင်တဲ့အခါကျပြိုင်တခါတဲ့ကိုနိုင်အောင်လို့ပြီးတဲ့အခါကျရင်ရှုံးတဲ့လူနဲ့နိုင်တဲ့လူကအလက်ဆွဲနှုတ်ဆက်ပြီးတော့မိတ်ဆွေဖြစ်ဆက်ပြီးသွားနိုင်တယ်
2015ရွေးကောက်ပွဲမတိုင်ခင်မှာဖွဲ့စည်းပုံအခြေခံဥပဒေမပြင်နိုင်ခဲ့ရင်သမရဦးသိန်းစိန်ကိုပဲမဲပေးဖို့မန္တလေးမှာကျင်းပတဲ့တန်ခါညီလာခံမှာအလို့သဘောပြောကြားခဲ့တယ်လို့တည်တကူဆရာတော်အရှင်ညာနိဒ္ဒရာပြောကြားလိုက်ပါတယ်2015ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ကိုမဲမပေးပဲသမရဦးသိန်းစိန်ကိုသာမဲပေးဖို့ဆရာတော်ကဟောပြောခဲ့တယ်လို့တန်ခါညီလာခံမှာတန်ခါတပားကလူသိရှင်ကြားဟောပြောခဲ့ပြီးတည်တကူဆရာတော်ဘောဝေဖန်မှုတွေရှိနေစမှာဆရာတော်ဦးညာနိဒ္ဒရာက RFA နဲ့ဆက်သွယ်မေးမြန်းခဲ့မှာအခုလိုမကြားရတာဖြစ်ပါတယ်
ဒီတန်ခါ3000တက်တဲ့စီဝေးကြီးမှာရခိုင်ဆရာတော်တော်ကတက်ပြီးတော့ပြောသွားတာဒီလိုဆိုတော့ကသမ္မတကြီးဦးသိန်းစိန်ကိုဆက်လက်ပြီးမဲပေးကြပါစို့သူပြောတယ်ဆိုပြီးတော့အဲ့ဒီဘုန်းကြီးတော်ကပြောသွားတာအဲ့ဒီဥစ္စာကနေပြန့်ထွက်သွားတယ်အတိပဲအလွတ်သဘောဝိုင်းထိုင်ပြီးတော့ခိုးပြောဒီပြောအဲတရားအလွတ်သဘောနဲ့တယောက်တယောက်စကားပြောရင်ပြောကြတဲ့နေရာတွေမှာကတော့ဟေးကြားခိုင်ဖုန်ချိုကြီးကအခြေခံဥပဒေကိုသာမပြင်ဘူးဒီတိုင်းပဲသွားမယ်ဆိုရင်တော့ဒီသမ္မတကြီးနဲ့ပဲသူသွားရမှာပဲအခြေခံဥပဒေပြင်လိုက်ရင်တော့ပြင်နိုင်ရင်တော့ပြင်လိုက်ရင်တော့သူသမ္မတအပေရမှာပဲအဲတော့မပြင်ဘူးဆိုရင်တော့သမ္မတကြီးဥပဒေစစ်ကိုပဲသူကဆက်လက်ပြီးအားပေးသွားတာကောင်းတယ်ပြင်လိုက်ရင်တော့ပြင်တဲ့အတန်းသူသမ္မတအစ်စ်နဲ့သွားကြရမှာပေါ့သမ္မတအစ်စ်ကတော့တော်ဆန်းစုကြည်ဖြစ်ဖို့အလားအလာရှိတယ်စသည်ဖြင့်အလွတ်သဘောတွေဝိုင်းပြောနေတာအဲ့ဒီတဲကစကလုံးလေးတစ်လုံးကိုကောက်ပြီးတော့ရခိုင်စတော်တော်ကသူရှိတယ်သူခံစားချက်ရှိပါပေါ့သူကအဲ့ဒါလေးကိုဘုန်းကြီးကိုအသုံးချပြီးတော့ပြောသွားတာအဲ့ဒီဥစ္စာပြန့်ကျဲသွားတာပါအဲ့ဒီဥစ္စာပြန့်ကျဲသွားတာပ
ါလက်ရှိပြဋ္ဌာန်းထားတဲ့လေယာမြေဥပဒေတွေဟာမြေယာဆုံးရှုံးခဲ့တဲ့လေသမားတွေအတွက်အကူအညီပေးနိုင်မှုနည်းနေတယ်လို့ဥပဒေရအကူအညီဆောင်ရွက်ရမှာလည်းအခက်တွေတွေ့နေရတယ်လို့ဦးအောင်သိန်းလင်းကပြောလိုက်ပါတယ်ဇန်နဝါရီလ22ရက်နေ့ကလွှတ်တော်မှာလေသမားကွန်ရင်နဲ့လေယာမြေသိမ်းဆည်းမှုများဆောင်ရွက်ချက်ပေါ်ဆွေးနွေးပြီးရန်ကုန်တိုင်းမဲဆန္ဒနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်သိန်းလင်းကအခုလိုပြောကြားထားဖြစ်ပါတယ
်။ဆန္ဒမားတွေတော်တော်များများလက်ဆက်ခံရတယ်။ဆန္ဒမားမှာလေလဲဆုံးနော်။ကြားလဲဆက်ခံရတယ်။အခုကတော့ဘူးဖြစ်နေတယ်။အဲ့တော့သူတို့ဒုက္ခတွေမှာဟာလားဒီကြော်နေမှုနော်။ကြော်နေမှုအကျိုးဆက်ဆင်းမှုတကယ်လို့ဗာဘူးလေအဲတကယ်ကျော်နေမှုအကျိုးဆက်ဆင်းမှုလုပ်နေတာကလက်ရမမဟုတ်ဘူးလက်ရမအလုတ်ခံရတယ်ကျော်နေခံရတာအကျိုးဆက်ဆင်းခံရတယ်ဆံခတ်ပြီးတော့မှမောင်းထုတ်တယ်မောင်းထုတ်တဲ့ခါမှာလက်ရမပဲထွက်မယ်အဲ့ဒီခါကျတော့လက်ရမတရားဆွဲတယ်အစင်းသားဒီကတရားရလား
သူချန်သူမျိုးဟာလားကုမ္ပဏီကလာပြီးတော့ခြံခတ်တယ်အခွင့်လည်းမရှိဘူးလက်ရမဥပဒေလည်းချိုးဖောက်တယ်ပြီးတော့မှဒီလက်ရမကိုလည်းတရားဆွဲတယ်အဲလက်ရမကနေပြီးတော့မှအဲ့ပုံမှန်၄မိနစ်ခုလေးလေးခုတကယ်ကျူးလွန်တာကုမ္ပဏီဖြစ်တယ် အဲ့ဒီကုံကိုကျွန်တော်တရားပြဆွဲမယ်ဆိုတဲ့အခါကျတော့မင်းဟာစာရွက်စာရမပြည့်စုံတဲ့တော့ခုမပြည့်ဘူ
း။အခုတော့မမသားသားစကားများစီစဉ်ရအောင်လောက်ပါပဲခင်ဗျာ။ကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်။